Johns Hopkins တက္ကသိုလ် Coronavirus သုတေသနစင်တာနောက်ဆုံးရစီးရင်တွေအရ American နိုင်ငံမှာ Coronavirus ကူးစက်သူ2သန်းကျော်သေဆုံးသူ3,000ကျော်နဲ့တစ်ကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်နေပါတယ်။ American ပြည်ထောင်စုမှာဒီသတင်းပတ်တွေထဲမှာအသွာအလာတွေကိုဖြေလျှော့ပေးလိုက်တဲ့အတွက်ယောဂကူးစက်မှုနှုန်းကပိုပြီးတိုးလာတာပါ။ယောဂကူးစက်သူ3သန်းကျော်နဲ့သေဆုံးသူ9,000ကျော်နေပြီဖြစ်တဲ့လက်တင်အမေရိကတိုက်နိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ကူးစက်ရအချက်အချာနေရာသစ်တွေဖြစ်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ
် What we're seeing from Mexico all the way through to Chile is an increasing pattern across the
Mexico ကနေ Chile ထိတောက်လျှောက်ယောဂမြင့်တက်နေတဲ့ပုံစံကိုကျွန်တော်တို့တွေ့နေရပါတယ်။လက်တင်အမေရိကရဲ့ကျန်းမာရေးစနစ်ပေါ်မှာဖိအားတွေအများကြီးကျရောက်နေတယ်လို့လူတွေကြားမှာလည်းကြောက်ရွံ့မှုနဲ့ရှုပ်ထွေးမှုတွေလည်းဖြစ်ပေါ်နေပါတယ်။တောင်ပိုင်းနဲ့အလယ်ပိုင်းအမေရိကကယောဂအခြေအနေကတကမ္ဘာလုံးအတိုင်းအတာအရပြောမယ်ဆိုရင်အရှုပ်ထွေးဆုံးလို့ပြောနိုင်ပါတယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာမိုက်ကယ်ရိုင်ယန်ကပြောသွားတာပါ ဘရာဇီးလ်နိုင်ငံမှာကူးစက်သူစုစုပေါင်း9,000ကျော်နဲ့ဒေတာရင်းယောဂကူးစက်မှုတန်ကိုအများဆုံးခံနေရတယ်လို့ American ပြည်ရင်ကဘာမှာကူးစက်မှုနှုန်းဒုတိယနေရာမှာရှိနေပါတယ်ပီရူးနိုင်ငံမှာကူးစက်သူပေါင်း2,000ကျော်ချီလီမှာ13,000ကျော်နဲ့မက္ကဆီကိုမှာ12,000ကျော်ရှိပါတယ်ပေါ်တဟူးနေ့ထိနောက်ဆုံးရစီးရင်တွေအရတကဘာလုံးမှာယောဂကုဆက်ခံထားရသူ9,300ကျော်နဲ့သေဆုံးသူ4,100ကျော်ရှိနေပြီဖြစ်ပါတယ်ရှင်။